င်္ဂလာညချမ်းပါခင်ဗျာတဲ့အလီလိုက်စီစဉ်ကနေပြီးကျေးဇူးပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းကຢာကတော့ဒီငင်းငယ်လမ်းပြမြေပုံဆိုတာဖြစ်ပါတယ်ဆွေးရတက်ကနေပြီးတော့မကြခင်ကကြီးညာခဲ့တာပါ NCA တနင်္ဂနွေလုံးပြစ်ခတ်ရက်စေးတနှစ်မြောက်ခမ်းလာကျင်းပတဲ့နေရာမှာလက်ရှိဆွေးရရဲ့ငင်းငယ်လမ်းပြမြေပုံတက်ကိုဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ရဲ့မိကုံးမှာထည့်သွင်းပြောသွားတာကျွန်တော်တွေ့လိုက်ရပါတယ်နိုင်ငံမှုပေါင်းကိုပြန်လည်ပြင်ဆင်ပြီးတော့ကျင်းပတဲ့27ရာစုပင်လုံးကြီးလာကန်ရလတ်တွေကတဆင့်ဖွဲ့စည်းပုံပြင်ရေးနောက်အဲ့ဖွဲ့စည်းပုံနဲ့အညီရွေးကောက်ပွဲကျင်းပရေးနဲ့နောက်ဆုံးစစ်ဒီမိုကရက်တစ်ဖက်ဒရယ်ပြောင်းစုတည်ဆောက်ရေးဆိုတာဖြစ်ပါတယ်ဒီလမ်းပြမြေပုံဟာဘယ်လောက်ထိလက်တွေ့ကျလဲအဲ့ဒါတွေကိုအကောင့်ထဲဖော်ဖို့အတွက်ဘာတွေအခက်အခဲရှိနိုင်မလဲဒါတွေကိုကျွန်တော်တို့သုံးသပ်ဆွေးနွေးပါသွားဖို့ဖြစ်ပါတယ်အဓိကပေါင်းဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်တဦးကတော့ပုပ်အမျိုးသားလူမျိုးရေးအဖွဲ့ချုပ်ရဲ့ခေါင်းဆောင်တဦးဖြစ်ပါတယ်ဒါပြင်လက်ရှိမြန်မာနိုင်ငံညီငယ်ရေးလုပ်ငန်းစဉ်တွေမှာအဓိကပါဝင်နေကြတဲ့ GMCM UPDGC ကအဖွဲ့ဝင်လည်းဖြစ်ပါတယ်ဘုံမူကြီးခွန်ဦးကပါအဲနောက်တစ်ခုကတော့ကိုရဲနိုင်အောင်ဖြစ်ပါတယ်ကိုရဲနိုင်အောင်က88မျိုးဆက်နိုင်ငံကောင်းတော်တူဖြစ်လို့ပဲလက်ရှိအဖြစ်ကိုဝဆိုတဲ့အမည်နဲ့နိုင်ငံရေးသုံးသပ်မှုတွေဆောင်ပါတွေရေးသားနေသူဖြစ်ပါတယ်နှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးကိုဝကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုဝကြားပါလား
ကြားပါ
တယ်ကိုဝကခုနကကျွန်တော်တို့ပြောသွားလို့ပေါ့ဒေါ်ဆန်းစုကြည်ရဲ့ကျင်ညာသွားတဲ့ဒီငင်းငယ်လမ်းပြမြေပုံဆိုတာကပြောမယ်ဆိုရင်တော့ဖွဲ့စည်းပုံပြင်ဆင်ရေးပါသွားတယ်ခင်ဗျာအဲ့တော့ပြောမယ်ဆိုဒါတက်နေပါရင်ဆိုင်မယ်အနေထားဖြစ်တယ်အဲ့တော့ဒါကဘယ်လောက်ထိလက်တွေ့ကြလဲကိုကအရင်ဆုံးခြုံငုံပြီးတော့သုံးသပ်ပြီးပါအောင်ဗျာ
ဟုတ်ပထမကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ကနော်ဖက်ဒရယ်ဒီမိုကရက်တစ်ဖက်ဒရယ်ပြည်တော်စုတည်ဆောက်မယ်ဆိုလို့ရှိရင်တော့ဒီလမ်းပြမြေပုံမှာပါတဲ့အစ်အနေအတိုင်းပဲဒါကျွန်တော်တို့ကစောင့်ရရမှာပါဒါပေမဲ့ဒီဟာကကျွန်တော်တို့လက်ရှိတနိုင်ငံလုံးအဖြစ်ကရစေ NCA ရနေပြီးတော့ Democratic Federal ပြည်တော်စုတည်ဆောက်တဲ့အထိသွားဖို့ဆိုရင်ကျွန်တော်တို့ကအခက်အခဲတွေအများကြီးရင်ဆိုင်ရမယ်တယောက်နဲ့တယောက်နားလည်မှုရှိအောင်ကြိုးစားရမယ်အချိန်လေးယူရမယ်အဲ့တော့ဆိုတဲ့အခါကျဒါကတော့ကျွန်တော်တို့ရင်ဆိုင်ကြုံတွေ့ရနိုင်တဲ့အခက်အခဲအဲဒါအခြေအနေပေါ့သို့တော်များလေကျွန်တော်ကတော့ဘာကိုပြောချင်လဲဆိုတော့အကောင့်ထဲမှာကတော့ကျွန်တော်တို့လက်ရှိတိုင်းပြည်မှာဦးဆောင်နေရဲ့အဲနိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်တော်ဆန်းစုကြည်ကလေဒါကျွန်တော်တို့ဒီငင်းငယ်ရအောင်လုပ်မယ်ဒီမိုကရက်တစ်ဖက်ဒရယ်ပြည်တော်စုတည်ဆောက်မယ်လို့တန်ထိတ်ချထားတယ်။အရင်သားလက်နက်ကိုင်အဖွဲ့အစည်းတွေကလေအလားတူတန်ထိတ်ချက်မျိုးချထားတယ်။တက်မလို့အနေနဲ့ကလေSU ကိုလက်မှတ်ထိုးထားတဲ့အတွက်နော်ဒီမိုကရက်တစ်ဖက်ဒရယ်ပြည်တော်စုတည်ဆောက်ရမယ်ဆိုရင်နိုင်ငံရေးညီမင်းချက်ကိုလက်ခံထားပြီးသားဖြစ်တဲ့အတွက်အချက်အကျတွေရှိနေတယ်အချိန်တွေယူရမှာဖြစ်ပြင်းနေလေဒါကျွန်တော်တို့ဒီတန်တိတ်ခံကိုဒါဆက်လက်စုကန်ထားနိုင်မယ်ဆိုရင်တော့အောင်မြင်နိုင်တယ်လို့ကျွန်တော်အကောင့်တစ်ခါပဲပြောချင်ပါတယ်
ဟုတ်ကဲ့အဲ့မှာကျွန်တော်တစ်ချက်မေးချင်တာကတက်မတော်အခန်းကဏ္ဍပါမြန်မာတက်မတော်ကပြောမယ်ဆိုရင်ညီငယ်နဲ့ပတ်သက်လို့သူတို့မူချောက်ချက်ရှိတယ် NCA ဆိုတာကိုရက်ခံထားတယ်အဲ့တော့ဒီချင်းကြီးအပြင်ဖွဲ့စည်းပုံနဲ့ပတ်သက်လို့ပြင်ဆင်ရေးကလွတ်တော်ထဲမှာပဲလုပ်ရမယ်ဆိုတဲ့ဟာမျိုးလို့ဖြစ်နေတယ်အဲ့တော့အခုကပြောမယ်ဆိုရင်ဖွဲ့စည်းပုံပြင်ဆင်ရေးဆိုတာကလွတ်တော်ပြင်ပလို့သဘောတည်ရောက်လာတော့တက်မတော်နဲ့ထိတ်တိတ်ဖြစ်စရာတွေရောရှိနိုင်ပါလားဟုတ
် NCA မှာလက်မှတ်တက်မတော်က NCA မှာလက်မှတ်ထိုးပြီးကြတဲ့ကဖွဲ့စည်းပုံအခြေခံဥပဒေပြင်ရမယ်ဆိုတဲ့အခါကိုတက်တော်တွေနဲ့မူအားဖြင့်လက်ခံထားပြီးသားဖြစ်နေတယ်။ဒါကဒါသူတို့ကဒီအဲတိုင်းမှာကတိကဝတ်ပြုထားတဲ့အနေအထားမျိုးဖြစ်နေတဲ့အတွက်ဒီဟာကိုတော့တက်တော်အနေနဲ့ဘယ်လိုလုပ်ရမယ်ဆိုတာလက်တွေ့ဘယ်လိုလုပ်မယ်ဆိုတာမဖြစ်မနေစဉ်းစားရမယ်လို့ကျွန်တော်ယူဆပါတယ်
။ကိုရင်းနေအောင်လေလိုင်းပေါ်မှာခဏနေပြပါခင်ဗျာကျွန်တော်ဘုံမူကြီးခွန်ကောက်ကိုဖိတ်ခေါ်ချင်ပါတယ်ဘုံမူကြီးခွန်ကောက်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ရ
ကျွန်တော်ဒီနေရာမှာဘုံဝီခုံးကမေးချင်တာဘုံဝီခုံးကကလက်ရှိအပြစ်ခတ်ရစေးရေးယူထားတဲ့ဖွဲ့စည်းတွေမှာလည်းပါဝင်တဲ့ခါကျတော့မြမတက်မတော်ကတောက်လျှောက်ကန်ဆွေးတာကအပြစ်ခတ်ရစေး NCA ကိုလက်မှတ်ထိုးကြပါလက်မှတ်ထိုးတော့မှနိုင်ငံမှုပေါင်းပြန်လည်ပြင်ဆင်မှုနောက်ပိုင်းလုပ်ငန်းစဉ်တွေမှာပါဝင်ခွင့်ရမယ်ဆိုတဲ့ဟာမျိုးသူတို့တော်တော်လေးစွတ်စွတ်ကန်ကန်ဘုံဝီဘိုးချုပ်မကြီးမင်းအောင်လှိုင်ကိုနိုင်ကပြောလာတာတောက်လျှောက်ရှိပါတယ်ဒါပေမဲ့အစိုးရကအခုကြီးညာထားတဲ့ညဉ့်ဉန်ရေးလမ်းပြမြေပုံမှာ NCA နဲ့ပတ်သက်လို့တလုံးတစ်ပါးသားမှပြောထားတာမတွေ့ရပါဘူးခင်ဗျာအဲ့ဒါကိုယ်လည်းမှုဖြစ်နေပြီလို့ယူဆနိုင်ပါလား
ကျွန်တော်တို့ NCA မှာလမ်းပြမြေပုံရှိပါတယ်ကျွန်တော်တို့ကိုယ်တိုင်ရေးဆွဲပြီးတော့အားလုံးသဘောတူကြပါတယ်အဲ့ဒီလမ်းပြမြေပုံကရေပူရသဘောဆောင်ပါတယ်အခုအတိုင်းပင်ကပုဂ္ဂိုလ်ရဲ့ပြောပြလိုက်တယ်လုပ်ငန်းစဉ်ပေါ့ဗျာအကယ်၍ဒါအရသတင်းစာကနေလမ်းပြမြေပုံလို့နံပါတ်တက်တာပါတကယ်တော့သူရဲ့ဒီအစိုးရဘက်ကလှုပ်ချင်တဲ့လမ်းဟိုပါပေါ့ကျွန်တော်တို့ငင်းငယ်လုပ်ငန်းစဉ်ပါ
ဟုတ်ကဲ့မူလလမ်းပြမြေပုံဆိုတာလေးနည်းနည်းလေးရှင်းပြပေးပါလား
ဟုတ်ကဲ့ ဥပမာဆိုရင်ကျွန်တော်တို့ကမူလလမ်းပြမြေပေါ်မှာပြည်တော်သူငြိမ်းချမ်းရေးညီလာခံကျင်းပခြင်းပြီးတဲ့နောက်မှာပြည်တော်သူအကော့ပြည်တော်သူသဘောတူစာချုပ်ချုပ်ဆိုခြင်းကျွန်တော်အဲ့ဒါကိုထည့်ထားတယ်ပြည်တော်သူသဘောတူစာချုပ်ချုပ်ချိုပြီးတဲ့ချိန်မှာပြည်တော်သူလွှတ်တော်ကတည်ပြုပေးခြင်းပေါ့ပြီးတော့အခါကျတော့နောက်ဆုံးဒီသဘောတူထားပြီးတော့ဟလာပြည်တော်သူသဘောတူစာချုပ်ကိုအကောင့်ထည့်ဖို့ခြင်းလို့ကျွန်တော်မူလရှိပါတယ်အဲ့ဒီလိုရေဘူးရကိုအခုဒီဘာတွေ့ရလဲဆိုတော့ပြည်တော်သူသဘောတူစာချုပ်ချုပ်တဲ့နေရာမှာဒီ28ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ခြင်းနောက်ပြီးတော့28ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ထားတဲ့ဥပဒေနဲ့အညီကျွန်တော်တို့ရွေးကောက်ပွဲကျင်းပခြင်းအဲ့ဒီရွေးကောက်ပွဲကနေမှဖွဲ့တဲ့ပြည်တော်သူတည်ဆောက်ဖို့အတွက်ဆက်ဆင့်သွားဖို့ဆိုတော့အပေးစိတ်ကိုပြောရတာဖြစ်ပါတယ်ဒါကြောင့်ဖက်ဒရယ်ပြည်တော်သူဟာလာတည်ဆောက်နိုင်ဖို့အတွက်ကတော့ကျွန်တော်တို့ဖက်ဒရယ်ပြည်တော်သူနဲ့ကိုက်ညီတဲ့ဖက်ဒရယ်ဖွဲ့စည်းပုံအခြေခံဥပဒေတော့လိုအပ်ပါတယ်အဲ့ဒါကိုလည်းပဲဒီကျွန်တော်တို့ပြည်တော်သူသဘောတူစာချုပ်ကနေပြီးတော့ဆုံးဖြတ်ချက်ချတဲ့နေရာမှာစာချုပ်ရဲ့သဘောတူညီချက်ထင်မှာထည့်သွင်းဖို့လိုတယ်ဆိုတဲ့သဘောမျိုးကိုနည်းနည်းလေးအနုစိတ်ထပ်ပြီးတော့ပြတဲ့သဘောမျိုးပေါ့ကွာ
အဲ့ဗမွေးကုန်းကမေးချင်ပါတယ်ညီငယ်လုပ်ငန်းစဉ်နဲ့ပတ်သက်လို့ပါအခုအစိုးရရဲ့သဘောထားကတော့ကျွန်တော်သိသလောက်ညီငယ်လုပ်ငန်းစဉ်မှာအလုံးဖြစ်တဲ့နေရာပေါင်ခွင့်ရအောင်ဆောင်ရမယ်ဆိုရမူတို့ချပြီးတော့လုပ်တာရှိပါတယ်ဒါပေမဲ့တလောကပဲဘုံချုပ်ကြီးမရောက်နိုင်ပြောသွားတဲ့အထင်မှာတော့ဒီမိုကရေစီအစိုးရဖြစ်နေပြီ၊ရပ်သားစုအဖြစ်နေပြီ၊လွတ်တော်ရှိနေပြီ၊အစိုးရရှိနေပြီ၊တိုင်းသားအနေနဲ့ဒီလက်နက်ကင်တာလဲဆိုလို့ရှိရင်ဒီရှိပြီးသားနိုင်ငံတော် institution တွေကတစဉ်ကိုလိုချင်ရတောင်းပါဆိုတဲ့ဟာမျိုးဖြစ်တယ်။ခုနပြောလို့ပေါ့အဓိကပြစ်ခတ်ရက်စဲရေးဆိုတာကိုပို့ပြီးတော့တားဆူးနေတာတွေ့ရပါတယ်ခင်ဗျာ။ဒီကြားထဲမှာငင်းရဲလုံငန်းစင်းနဲ့ပတ်သက်လို့အစိုးရနဲ့တပ်မတော်နဲ့သဘောကွဲမှုမျိုးတွေကိုမြင်ရပါလား။
ကျွန်တော်သုံးသပ်တာတော့ဒီကွဲလွဲတဲ့အဆင့်တော့မတွေ့ဘူးခင်ဗျဒီသဘောထားကတော့ဒီဟိုတထက်တည်းမကြတာတော့ရှိနိုင်တယ်ဥပမာကျွန်တော်တို့ရဲ့နှစ်ပတ်လည်အစည်းအဝေးမှာဟာလာကောင်းဆောင်ဒီနှစ်ဦးပြောတာကိုနားထောင်ကြည့်လိုက်တော့ပုတ်တိုက်မှုတော့ရှိလာတဲ့သဘောတွေ့ရတယ်ဒီမှန်ချက်ကတော့တူတယ်ဒီတော်သူစာချုပ်ချုပ်မယ်ဒါတော့ကျွန်တော် FA မှာလက်မှတ်ထိုးပြီးသားနောက်တစ်ခါဖရဲဒီတော်သူတည်ဆောက်မယ် FA လက်မှတ်ထိုးပြီးသားတို့တော့စာချုပ်ချုပ်တဲ့နေရာမှာနိုင်ငံရေးသဘောတူချက်ကပါပြီဖြစ်မလဲပြည်တော်သူဖက်ဒရယ်ပြည်တော်သူတည်ဆောက်တဲ့နေရာမှာဘယ်လိုပုံစံနဲ့လုပ်မလဲအဲအဲ့ဒီလိုအပေးစိတ်မှာကတော့နီးလန်းပေါ့ဗျာနီးနာကတော့နည်းနည်းကွာခြားခြင်းတဲ့သဘောရှိတယ
်သရရှင်ချုပ်ကိုကျွန်တော်ဖိတ်ခေါ်ခြင်းပါတယ်သရရှင်ချုပ်ကလည်းသူတို့ပါဝင်မေးမြန်းဆွေးနွေးလို့သူတယ်လီဖုန်းနံပါတ်တွေပြပို့ထားပါတယ်ပထမဆုံးဦးစန်းဦးစောလွင်ဦးကိုရဲနိုင်အောင်ရှိပါတယ်ဗမွေးခုံကရှိပါတယ်ဆွေးနွေးလို့ရပါတယ်မေးမြန်းလို့ရပါတယ
်ဒီတဲ့ရဲ့ဒူအောင်ဆတ်စုကြည်ကလုံးဝကိုစွန့်ဆန်းနိုင်တာကိုကျွန်တော်မတွေ့ရဘူးခင်ဗျ။အဲကြောင့်ဆိုတော့ကျွန်တော်ဟို2008ဖွဲ့စည်းပုံအရာလေတက်ကသူထင်းချုပ်ထားတဲ့အရာကိုဆုံးရှုံးမှာကိုသူကြောက်နေနေတူရတယ်။ဟိုဘုရှုံမှုကြီးတန်းရွှေနဲ့ဒူအောင်ဆတ်စုကြည်နဲ့တွားတွေ့တဲ့အရှင်လေးမျိုးကိုကျွန်တော်သုံးသပ်မိပါတယ်။သူရဲ့အာဏာကိုသူရဲ့လက်လို့ဆုံးရှုံးမှာကိုသူစိုးရိမ်နေပုံရတယ်။ဒါကြောင့်သူတို့ကိုယုံကြည်စရာတို့ကျွန်တော်တို့လည်းလုံးဝကိုမထင်မဲမှဘူး
သောရှိသူဖိတ်ခေါ်ခြင်းပါလေဆရာတော်ဥပညာရှင်ပြမင်းလို့ရပါတယ်ခင်ဗျာမင်းများကြီးမင်းများလို့ရပါတယ
်မှန်ပါဗျာသိဆိုတာကဒီဘယ်လိုမှအိတ်ကရုံကိုပေးနိုင်စမရှိပါအဲ့လိုလက်ထရုံကြီးပဲတိုင်းနာဒေသတွေမှာလည်းတဲ့အချားပြည်နယ်ဒီမတွေပါပဲတဲ့ဖြစ်ကြတဲ့မှာကအဲ့လိုလက်ထရုံဖန်ဆင်းလာတဲ့အတွက်တကယ်ဒုက္ခရောက်ကြတာကျွန်တော်တိုင်းနာဒီလက်ရှိမှာဖြစ်လာတဲ့တိုင်းနာဒေသတွေပေါ့ရင်းကျက်နဲ့အချိန်ကြီးနဲ့အချိန်တစ်ခုနည်းနည်းရကျင်တဲ့ဆန္ဒတော့
ဒီလိုလည်းလည်းအတင်ပြခြင်းပါတယ်။ဒီမှာခင်ဗျာအခုကျွန်တော်သရရှင်နေနှစ်ဦးပြီးတော့ကျွန်တော်ဟိုပင်လယ်ဆွေးနွေးသူနှစ်ဦးပြန်ဖိတ်ခေါ်ခြင်းပါတယ်။ဘူဝီကိုကခုနကဆွေးနွေးသွားတဲ့နှစ်ယောက်ကကြောင်းမိပါပါပထမတစ်ယောက်ကတော့အစိုးရကတက်ကိုမလွန်ဆန်နိုင်ပါဘူးလေ။နောက်တစ်ယောက်ကကျတော့လက်ရှိဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့စစ်ပွဲအခြေအနေနဲ့ပတ်သက်လို့မိမောင်းထိုးပြောသွားပါတယ်။ဆိုလိုရင်းကိုကြောပြန်ကြည့်မယ်ဆိုရင်လက်ရှိအခြေအနေမှာညီငယ်လုပ်ငန်းစဉ်နဲ့ပတ်သက်လို့တန်တရားဖြစ်တဲ့ဆိုတဲ့ရိပ်လက္ခဏာတွေတွေ့ရပါတယ်။ဒါနဲ့ပတ်သက်လို့ဘူဝီကိုကပြန်ဖြေပေးပါလား။
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီငင်းချားရေးလုပ်ငန်းစဉ်ဆိုတာလည်းပဲအင်မတန်ခက်ခဲကြမ်းတမ်းတဲ့လုပ်ငန်းစဉ်တစ်ခုဖြစ်ပါတယ်ကျွန်တော်တို့နိုင်ငံတကာအတွေ့အကြုံတွေလေ့လာလို့ရှိရင်ငင်းချားရေးလုပ်ငန်းစဉ်ကများများနဲ့လွယ်လွယ်နဲ့ရလေမရှိပါဘူးကျွန်တော်တို့လက်နက်ကပြိပခါတွေအန်တရာယ်ကြီးတယ်လို့ပြောကြတယ် ဒါပေမဲ့ငင်းကြင်းရေးလုပ်ငန်းစဉ်ကလည်းအန္တရာယ်ကြီးတယ်ဆိုတာကျွန်တော်တို့သိပါတယ်။ဒါကြောင့်ငင်းကြင်းရေးလုပ်ငန်းစဉ်ကိုပြီးမြောက်ဖို့အတွက်ကအချိန်ယူပြီးတော့စိတ်ရှိပြီးခံနာနဲ့ကျွန်တော်တို့ကလုပ်ရတာဖြစ်ပါတယ်။လက်မထိုးသားစီဖြစ်စေမထိုးသားစီဖြစ်စေဟုတ်လားစိတ်ရေးရဘယ်ဖွဲ့မဆိုတိုက်ခိုက်ရင်တော့ကိုယ့်အကိုခုခံကာကွယ်ပိုင်ခွင့်တော့ရှိကြတာပဲ။ဒါကြောင့်တစ်ဖက်ကစည်ရင်းကိုစည်ရင်းနဲ့ခုခံကာကွယ်သလိုကျွန်တော်တို့ဒီဥပဒေရေးပေါ့ဖွဲ့စည်းပုံအခြေခံဥပဒေရ၎င်းပေါ့ကျွန်တော်တို့နိုင်ငံရေးရ၎င်းကျွန်တော်တို့ရဲ့လိုချင်တဲ့အကျဉ်းချရေးကိုလည်းဆွေးနွေးသွားမှာဖြစ်ပါတယ
်။တို့ရှင်ချို့လှည့်ပြန်ပေးချင်ပါတယ်ကိုတီးလိုက်မှုလေးလိုက်ပေါ်မှာတူတူတုတ်လေးဆွေးနွေးမြင်းများလို့ရပါတယ်ခင်ဗျ။င
င်းရရေးကနော်အစီလက်လာလဲထိုးရတယ်နော်အပြစ်ကအစဲလုံးမယ်လို့တို့ပြောနေကြတာတော့ကျွန်တော်အမြင်နဲ့ကြားနေရပါတယ်ခင်ဗျ။ဒါပေမဲ့လက်ရှိအစိုးရစစ်တပ်အဖွဲ့အစည်းတွေကတော့ငင်းညာရင်ကိုမှလိုချင်ပါသလားလို့ကျွန်တော်အနေနဲ့ပြောလို့ပါတယ်ကဘာဖြစ်လို့လဲဆိုတော့နော်အစီလက်မထိုးရတယ်ငင်းညာရင်လုံမယ်ဆိုတော့ချင်းပြင်းနဲ့တိုက်တာတွေချင်းပြင်းနဲ့တိုက်တာတွေကဒါအစိုးရစစ်တပ်ရဲ့ဒါမမှန်မကန်တဲ့လုပ်ရမှုဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့ခုသူတို့ပြောနေတာကအကောင်းကြီးပဲပြောနေကြပါတယ်ကအစိုးရရောစစ်တပ်ရောဟိုခေါင်းဆောင်တွေပေါ့ကောင်းကြီးပြောမယ်လှုပ်တာနဲ့တလွဲစီပဲဖြစ်နေတယ်ခင်ဗျဒီလိုမမှန်ကန်ကန်နော်စိတ်စိတ်စေတနာရှိမယ်စိတ်စေတနာထားမယ်ဆိုရင်ကျွန်တော်မြန်မာပြည်ကငင်းညာဘူးကတော့အမှန်မှလွဲပါတယ်ဒါပေမဲ့မလွဲအောင်လုပ်နေတာကဒီစစ်တပ်အဖွဲ့အစည်းတွေပဲလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ကိုတီးလိုက်မှုကျေးဇူးပါနောက်တူဖိတ်ခေါ်ချင်ပါလေကိုတက်မောင်ကိုတက်မောင်ထင်တယ်ကိုတက်မောင်ကြားပါလား
ဟုတ်ကဲ့
ဟုတ်ကဲ့တူတူတူလေးဆွေးနွေးမင်းများလို့ရပါတယ
်ဟုတ်ကဲ့ဟောပါဟိုဆက်ရမီဟူဟိုတမတော်ဟောအစိုးရထိန်းချုပ်မှုအောက်ကိုထားပြီးတော့ပြဒမှုပြလိုက်ငင်းငင်းရတော့ရမယ်ရှင်ပါဟိုပြဒမှုကအရေးကြီးပါတယ်အဲဒီစစ်တပ်ကိုစိုးရလောက်မှထားဖို့ရတော့ကစိုးရကိုစစ်တပ်ဥပဒေညှိမှဖြစ်မှာ
ဟုတ်ကဲ့ကိုတက်မောင်ကျေးဇူးပါခင်ဗျာကျွန်တော်ဒီဆွေးနွေးသွားတဲ့တော်ရှင်နှစ်ဦးကြည့်မယ်ဆိုရင်ပထမတစ်ယောက်ကကိုတီးလက်မှုကတော့လက်ရှိညဉ့်ညဉ့်ဖြစ်စဉ်နောက်ညဉ့်ညဉ့်ပြစ်ခတ်ရစိမ်းနဲ့ပတ်သက်လို့သူ့ရဲ့တန်တရားတွေကိုသူ့ရဲ့သဘောထားပြောသွားတာပါကျွန်တော်ရှေ့မှာလည်းဆွေးနွေးပြီးပါပြီကိုတက်မောင်ကတော့ဖော်ရပြောင်းစုဖြစ်ဖို့တဲ့ဖွဲ့စည်းပုံကိစ္စနဲ့ပတ်သက်လို့ပြောလာပါတယ်ကျွန်တော်ဒီညမှာကိုဝါကိုပဲမေးချင်ပါတယ်ဒီဆုံးကျွန်တော်အချိန်နဲ့တိတ်ပြရတော့ပါဘူးတစ်မိနစ်ခွန်2မိနစ်လောက်တော့ရပါသေးတယ်ကိုဝါကြီးအခုဒီဖွဲ့စည်းပုံပြင်ရေးကိစ္စကပြောရမယ်ဆိုရင်တက်လာတဲ့အစိုးရကယူကော့ဝဲနဲ့တက်လာတဲ့အစိုးရကသူတို့အနေနဲ့ဖွဲ့စည်းပုံပြင်မယ်ဆိုတာဂရိကူဝဲလုတ်ခဲ့တာတွေရှိပါတယ်လွတ်တော်ထဲမှာပေါ့အခုကလွတ်တော်ထဲမှာလှုပ်လို့မရလို့လွတ်တော်ပြင်ပါလို့ရမယ်အခြေအနေမျိုးလားဘယ်လိုများသုံးသပ်မိပါလဲ
တကယ်တမ်းပြောရရင်တော့ဗျာကျွန်တော်တို့တိုင်းပြည်ရဲ့ရင်းဆိုင်ရရဲ့အချက်အခြေတွေကအများကြီးပါအများကြီးဖြစ်တဲ့အတွက်မစီးပွားရေးပဲကြီးကြီးနိုင်ငံရေးပဲကြီးကြီးဒီပြင်းပြင်းရဲ့ကိစ္စပဲကြီးကြီးအများကြီးဖြစ်နေတဲ့အတွက်ကျွန်တော်တို့ကရှိသေးတာအနေထားလေးပြီးတော့အကောင့်တွေရောက်သွားအောင်ပို့လို့ခြင်းနဲ့ online တက်ကိုရောက်သွားအစီအစဉ်တကြီးကြီးကျွန်တော်တို့ကဆွေးနွေးပြီးနိုင်ပြီးတော့တွားနေရတဲ့အတွက်အားမရကြရဘူးစိတ်ပြည့်စရာတွေကတော့မလဲမသိရှိကိုရှိမှာပါဒီကြောင့်ညာလေးကျွန်တော်တို့အရေးကြီးတာကကျွန်တော်တို့နိုင်ငံရဲ့တမိုင်းဥတည်ချက်ပေးသွားနေတယ်ဆိုတဲ့အားကိုကျွန်တော်တို့ချင်းချင်းလေးလေးနားလည်ဖို့လိုပါတယ်အဓိကပြောချင်တာကအချင်းကြီးအားလုံးကအရင်ကနေရောက်ကြမယ်အဲ့ရမယ်တစ်စင်းတစ်ရက်ဒီတော်ဆုံးပုံစံတစ်မျိုးမျိုးကိုတည်ဆောက်ရတဲ့တက်ကိုမလဲမပြေပြန်ဖို့နေတဲ့အတွက်ကျွန်တော်ကတော့ဘလို့အခက်ကျင်းကြီးပဲရှိရှိတက်တက်လာကြီးပဲရှိရှိအောင်မြင်ရမယ်မအောင်မြင်လို့လည်းမဖြစ်ဘူးမအောင်မြင်ကျွန်တော်တို့တန်းကြည့်ရဲ့အနာကလုံးဝပြတ်သုံးသွားတဲ့ဒီတင်နိုင်တဲ့အတွက်မချစ်ပြအောင်လုပ်ရမယ်ဒုက္ခမှုမှတ်သားကိုကျွန်တော်အနေနဲ့ဒီရေရောဒီဘမှုစမတဲ့နောက်ကျွန်တော်အနေနဲ့တော့လေးလေးနဲ့ကျိုးကျိုးထောက်ခတ်ပါမယ်။ဟု
တ်ဒီနေရာမှာကျော်ကိုကတစ်ဆက်တည်းမိချင်ပါလေအချိန်ကာလတတ်မှတ်ချက်ပေါ့အခုအစိုးရတတန်းကာလအတွင်းမှာပဲဒီလောက်ထိကြီးမားတဲ့ဒီ Democratic Federal ပြည်အောင်စုတူဆောက်ရေးဆိုအစင်အားလုံးလုတ်နိုင်ပါမလားအချိန်ကာလဘယ်လောက်သွားနိုင်မယ်လို့ယူဆပါလဲ
။ဒီကာလကျွန်တော်ကြိုးလိုချင်တဲ့တဘောကဒီညာနဲ့တတန်းတွေချင်းညောင်းရမယ်လို့တော့ကျွန်တော်ဆိုလိုပါဘူး။တို့တော့ညာလေးပဲကျွန်တော်ကအစင်ပြီးတစ်ဆက်တော့ခုတိုင်းလိုက်စီရအောင်သွားမယ်လို့ကျွန်တော်ဆိုလိုချင်တာပါဒါကျွန်တော်ကနှစ်ပေါင်း90ကျော်ဒီဒက်စ်ကိုချက်ပြီးတော့ကျွန်တော်ကချက်တန်းပြီးတော့ငါးနှစ်ပြည့်ဖဲဖဲပြည်တော်စုပြီးဆောက်ဖို့ဆိုတော့မဖြစ်နိုင်ပါဘူးတို့တော့ညာလေးပဲဖဲဖဲပြည်တော်စုကိုဦးတည်နေရဲ့အခြေခံကောင်းပြီးတော့ငါးနှစ်အတွင်းမှာကျွန်တော်အနေနဲ့
ချမ်းမှန်နိုင်နေတယ်လို့ယုံကြည်ပါတယ်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒဲအလီလက်အစီအစဉ်အချိန်စစ်သွားလို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့ဘုံမူကြီးခေါကနောက်ကိုရင်းနိုင်အောင်ခေါ်ဆိုင်ဆရာကိုဝကျေးဇူးများကြီးတင်ပါတယ်ခင်ဗျာတော်ရှင်ဒီအားလုံးကိုလည်းကျေးဇူးများကြီးတင်ပါတယ်ဒဲအလီလက်အစီအစဉ်ဒီမှာကျွန်တော်ကပြပါခင်ဗျာ